could never break me, 'cause it only serves to make me more determined to achieve my final goal.
These honorees of the, on the stage with me have fought for their rights and for the rights of others. Each battle forces, such as governments, the courts, gender bias,
terrorism, war, and corruption. အစိုးရတွေတရားရုံးတွေကိုရင်ဆိုင်ခဲ့ရပြီးကြားမှခွဲခြားဆက်ဆံမှုအကြမ်းဖက်မှုအခက်တိုက်ဆံမှုတိုက်ဖျက်ရေးအတွက်ရုံးကန်ခဲ့ကြသူတွေပါသူတို့ဟာအချင်းချခံရမှုနဲ့အသက်ဆုံးရှုံးမှုအပါအဝင်ကြီးလေးတဲ့ပေးဆပ်မှုတွေကိုရင်ဆိုင်ခဲ့ကြရသူတွေပါဒီလိုစဉ်းစားလို့တော့မရနိုင်တဲ့အခက်အခဲတွေကိုရင်ဆိုင်ပြီးစွဲလုံးလာမလျှော့ခဲ့ကြတဲ့တတ်တီရှိလာတဲ့သူတို့ရဲ့အမခန့်တဲ့နမူန မရဂရောမီလနီယယ်ထရမ့်ကအမေရိကန်နိုင်ငံသားဌာနမှာဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့2019ခုနှစ်နိုင်ငံတကာအမျိုးသမီးများရဲစွန်တက်တီဆုရှင်များစုပေးပွဲအခမ်းအနားမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။2009ခုကစလို့အမေရိကန်နိုင်ငံသားဌာနကစတင်ချီးမြှင့်ခဲ့တဲ့ဒီစုကိုမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း60ကျော်ကအမျိုးသမီး100ကျော်တို့စုချီးမြှင့်ခြင်းခံခဲ့ရပြီးဖြစ်ပါတယ်။မြန်မာနိုင်ငံကဆုရှင်တွေကတော့အခု NLD အဖွဲ့ရဲ့ရန်ကင်းမဲဆန္ဒရှင်အမတ်လည်းဖြစ်အချိန်ကဒီမိုကရေစီရေးနဲ့အမျိုးသမီးရေးလှုပ်ရှားသူလည်းဖြစ်တဲ့မတ်ဇေမာအောင်ဖြစ်ပြီး2015ခုနှစ်မှာစုချီးမြှင့်ခြင်းခံရသူကတော့ကျမဒန်းတူကိုရဲ့အဖွဲ့ကိုမတီးသူပြင်ကချင်ငင်းရရဲ့ကိုရဲ့ကိုလည်းပူတွဲမတီးခဲ့သူဖြစ်တဲ့ကချင်တိုင်းရင်းသူမတ်မေဇဘယ်ဖြူပဲဖြစ်ပါလေဒီနှစ်စုရှင်73ဦးရှိပေမဲ့လို့လေ72ဦးသာအခမ်းအနားကိုလာရောက်ဆုယူနိုင်ခဲ့ကြပါလေသူတို့တွေကဘယ်သူတွေပါလေအရွယ်မြောက်သေးတဲ့မင်းကလေးငယ်တွေကိုအတင်းအဓမ္မအိမ်တောင်ပြုတ်ခံရမှုတိုက်ဖျက်ရေးကြိုးပမ်းခဲ့သူဘင်္ဂလားဒေ့ရှ်နိုင်ငံကရှာမင်အက်တာဘော့စဝါနာကလူခွေလှုပ်ရှားသူမလဘိုဟိုမိုလဖာကိုလံဘီယာမှာအစနဲ့တိုက်ခိုက်ခံရသူတွေကယ်ဆယ်ရေးဖောင်ဒေးရှင်းကိုမတီးခဲ့တဲ့အဖွဲ့ဥက္ကဋ္ဌနတာလီယာပွန်စတလီယွန်ကွန်ဂိုသမ္မတနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူရဘက်ကာကာဘူဟူအီရတ်မှာအီရတ်အမျိုးသမီးလွတ်လပ်မှုအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဂျနက်အယ်ဂါဇာနီဂျေးမှာမိသားစုတွေကိုကူညီသူပမှုအချက်တို့အဆက်ကအမျိုးသမီးနဲ့မင်းကလေးငယ်၃ပုံ၂ပုံနှိမ့်ဆက်ခံရတဲ့ပါပွားနယူးဂင်နီမှာမိသားစုအပြောင်းလဲဖော်ဆောင်ရေးအဖွဲ့ကိုမတည်သူဗရိုနီကာဆမိုဂန်ပီရူးနိုင်ငံမှာကျမခွဲခြားဆက်ဆံမှုတိုက်ဖျက်ရေးအတွက်ဥပဒေအကျိုးတော်ဆောင်အလက်ကွန်ထရက်စတာဘောက်တီစတာတိရီလင်္ကာမှာလူအခွင့်လှူရှားသူဆန်ဒရာဘကီနိုကာစီးရီးယားမှာခရီးယန်ရောမွတ်စလင်တွေအတွက်ပါကူညီဆောင်ရွက်ပေးခဲ့သူကက်သလစ်တိလာရှင်ကယ်ရိုလိုင်းဖော်ဟန်တူရကီမှာလင်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖျက်လှူရှားသူဆာဒတ်အိုတ်ခန်နှင့်ယီမန်မှာခရီးသူငယ်များအကာအကွယ်ဆောက်ရှောက်ပေးနေသူဖာဒီယာသာဘက်တို့ဖြစ်ကြပါသည်ဆုရှင်73ဦးနဲ့အခမ်းအနားကိုမတက်ရောက်နိုင်ခဲ့တဲ့ဆုရှင်ကတော့ဗီယက်နမ်ကဖြစ်ပါလေအခမ်းအနားမှုဖြစ်ဆောင်ရွက်ခဲ့တဲ့နိုင်ငံသားရေးဌာနရဲ့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးသောမတ်ရှန်နန်က
Finally we honor one woman who is not able to be here today Nguyen Ngoc Nguyen of Vietnam an outspoken critic of injustice and human rights violations blogger and online activist
ကုနာဇုံကျွန်တော်ဂုံပြူမဲ့အမျိုးသမီးကတော့ဒီကနေ့စူကိုရိုင်းစူကိုလာရောက်လက်ခံနိုင်ခြင်းမရှိပါသူဟာဗီယက်နမ်နိုင်ငံကငွင်ဝင်းနုဝင်ဖြစ်ပါတယ်သူဟာလူခွင့်ရေးချိုးဖောက်မှုတွေအပေါ်ပွင့်ပွင့်လင်းလင်းဝေဖန်ခဲ့သူလည်းဖြစ်ဘလော့ဂါအပြင်အွန်လိုင်းမှာလှုပ်ရှားခဲ့သူလည်းဖြစ်ပါတယ်ဝင်းဟာအောက်တိုဘာလကဆက်လို့ထင်းထင်းချင်းခံနေရပါတယ်သူဟာဗီယက်နမ်မှာအဆိုးဆုံးဖြစ်တဲ့ပဝန်းကျင်ကိုထိခိုက်စေတဲ့အဆိပ်ဖြစ်စေတဲ့ဆုံးဖြတ်ပစ္စည်းအကြောင်းဖော်ထုတ်ပြီးတဲ့နောက်အဖမ်းခံခဲ့ရပါတယ်။မတရားမှုအဂတိလိုက်စားမှုကိုထုတ်ဖော်ရဲတဲ့သတ္တိနဲ့ပြည်သူတွေရဲ့အခွင့်အရေးအတွက်ယက်တီပေးခဲ့မှုကြောင့်သူ့ကိုဒီကနေ့ဆုချီးမြှင့်ရခြင်းဖြစ်ပါတယ်
။ဆုရှင်တွေကိုစားမေကွန်းပြောကြားခဲ့သူနှစ်ဦးနဲ့ဘော့စဝါနာကလူခွေးလှူရှားသူမလဘဟိုမလဖာကကျမခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတန်းခံခဲ့ရတဲ့သူရဲ့ဘဝရုန်းကန်မှုကိုပြန်ပြောင်းပြောခဲ့တာက
As a gender-based violence survivor and also a woman in living with a disability.
ကျွန်မအနေနဲ့ကြားမခွဲခြားဆက်ဆံမှုကိုအခြေခံတဲ့အကြမ်းဖက်ခံရမှုကနေအသက်မသေးပဲကြံရစ်ခဲ့သူပါ။ရက်ဆက်လာတဲ့တိုက်ခိုက်မှုတွေကိုခံခဲ့ရပြီးကျွန်မမှာမတန်ဇွမ်းသူဘဝနဲ့နေထိုင်ခဲ့ရပါတယ်။ဒီလိုဖြစ်ပေမဲ့လည်းကျွန်မအနေနဲ့စိတ်ဓာတ်မကျခဲ့တဲ့အတွက်ကိုယ့်ကိုယ်ကိုဂုဏ်ယူမိပါတယ်။ကျွန်မရဲ့ဖြစ်ရက်ကိုတခြားအမျိုးသမီးတွေအတွက်လည်းအားကျစေဖို့အပြင်ကျမရဲ့မချော့တဲ့ဇွဲအရာကျမလိုပဲတခြားအကျန်းဖက်ခံရသူတွေရဲ့ဘဝကိုအပြောင်းအလဲဖော်ဆောင်ရမှာအခုအညီပေးနိုင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ်
။ကလွန်ဘီယာနိုင်ငံသူနတာလီယာပွန်စတီလီယွန်ကတော့မျက်နှာအက်ဆစ်နဲ့တိုက်ခိုက်ခံရသူဖြစ်ပြီးသူဟာနတာလီယာပွန်စတီလီယွန်ဖောင်ဒေးရှင်းကိုမှတီကဘဝသူအက်ဆစ်တိုက်ခိုက်ခံရသူများကိုကူညီဆောက်ရှောက်ပေးနေသူဖြစ်ပါတယ်။
Almost 3 years ago, I was at my mom's house and I received a call. Supposedly, my boyfriend left
me. Jama amie ingo toa le ronga. Jama ye chitu honga. Dagaba wa ma sao ni ke bare. Jama le dri matha mi bao. Jama amai pi po dre. Apin go twa la ro. Gaung saong tha re. Amyo da du ga. Jama go esen ne pe bare. Jama atari laung gong bare. Awit sa re le laung gong ne. Jama mye lo ma mye a ro bu. Jama si yong go yau do.ကျမမျက်နှာရဲ့38ရာခိုင်နှုန်းကအက်ဆစ်လောင်းနေပြီ။ကျမခန္ဓာကိုယ်ထဲမှာဘယ်လောက်ထိဒီဒဏ်ကိုခံရမယ်ဆိုတာအဲ့ဒီတုန်းကဆရာဝန်တွေကလည်းမပြောနိုင်ခဲ့ကြဘူး။ကျမမျက်လုံးကန်းသွားနိုင်တယ်။ကျမအတွက်ယူကျုံးမရစိတ်ထိကြိုက်ဖြစ်ရပါတယ်။ကျမပြန်ပြီးနလန်ထူလာတဲ့အချိန်မှာကျမမှာရွေးစရာလမ်းနှစ်ခုရှိခဲ့ပါတယ်။အလွင်လန်းကအိပ်ရာထဲမှာပဲလဲပြီးဒေါသတွေထွက်နေမလား။နောက်ပိုးပြီးခက်ခဲတဲ့လမ်းကတက်တိမွေးပြီးကိုဘဝကိုဆက်ပြီးရှောက်မလားကျမဒီလန်းကိုရွေးခဲ့ပါတယ်ကျမဘဝသစ်ကိုပြန်ပြီးစနိုင်ခဲ့ပါတယ
်အမေရိကန်နိုင်ငံသားဌာနကနှစ်စဉ်ချီးမြှင့်တဲ့နိုင်ငံတကာမြို့သမီးတက်တိဆုရှင်တွေနဲ့မြန်မာနိုင်ငံကဆုချီးမြှင့်ခြင်းခံခဲ့ရသူတဦးနဲ့တဦးကတော့2015ခုနှစ်ကဆုချီးမြှင့်ခြင်းခံခဲ့ရသူမမီစပေဖြူပဲဖြစ်ပါတယ်ထိုစဉ်ဆုရရှိမှုနဲ့ပတ်သက်လို့သူရဲ့ပြောကြားချက်ကိုပြန်လည်ထင်ပြရင်ဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
်တကယ်တော့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေပေါ့အမျိုးသမီးအရေးအတွက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမတယောက်တည်းမဟုတ်ပါဘူးအများကြီးပဲရှိပါတယ်ဒါပေမဲ့လည်းဟိုကျမကမှဘာကြောင့်ရွေးချယ်ချိမြင်ရတယ်လဲဆိုတော့မိကွန်းလေးပေါ့နော်ကျမလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်တို့ကျမကိုရွေးချယ်တာများဖြစ်လိမ့်မလဲပေါ့ကျမစဉ်းစားမိတဲ့ကျမအတွေ့လေးကိုပဲဟိုပြောပြပါရစေမှတ်ပါတယ်ဒီအမျိုးသမီးအရေးနဲ့ကြားမတန်းတူညီများရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတဲ့အကြောင်းတွေထဲမှာကချင်တိုင်းရန်သူဖြစ်တယ်ပြီးတော့ကျမဟာအမျိုးသမီးအရေးနဲ့ကြားမတန်းတူညီများရေးအတွက်ဒီ issue တခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီကျွန်တော်တို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရတန်ရေးငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါဝင် issue အများကြီးကိုကျွန်တော်တို့ပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ပြီးတော့ဒီငြိမ်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးတယ်ကျွန်တော်တို့တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျွန်တော်တို့ဒီတရားရုံးတွေကိုအချိန်ပေါင်းများစွာတွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်အမျိုးသမီးတွေအတွက်ကိုယ့်မှာကြာလာနိုင်တဲ့အန္တရာယ်တွေကိုဘလောက်ပဲရှိလာပါစေပေါ့နော်ရပ်တည်နိုင်တဲ့ကြိုးပမ်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ကိုယ့်ဘာသာကိုယ်အဲ့လိုထင်နေရပါလိမ့်
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.